ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဟာ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့အမေရိကန်နိုင်ငံ Washington DC မြို့အခြေစိုက် Georgetown တက္ကသိုလ်တို့နဲ့ပူးပေါင်းပြီးနိုင်ငံအသီးသီးက COVID ကပ်ရောဂါအပအဝင်ကျန်းမာရေးပြဿနာတွေကိုစနစ်တကျဥပဒေပြဋ္ဌာန်းဆောင်ရွက်ခဲ့တဲ့ database အချက်အလက်စုဆောင်းထားတဲ့ဌာန COVID Law Lab ကိုစတင်တည်ထောင်လိုက်ပါတယ်။အဲ့ဒီ database ထဲမှာတိုင်းပြည်အသီးသီးကကပ်ရောဂါဆိုင်ရာအရေးပေါ်အခြေအနေကြေညာခဲ့တာတွေ quarantine ဆိုင်ရာပြဋ္ဌာန်းချက်တွေယောဂအခြေအနေစောင့်ကြည့်တာနှာခေါင်းစီးတက်ဖို့နဲ့တဦးနဲ့တဦးခက်ခွာခွာနေကြဖို့ညွှန်ကြားချက်ထုတ်ပြန်ခဲ့တာတွေကုသရေးအတွက်ဆေးဝါးရရှိမှုအခြေအနေနဲ့ကာကွယ်ဆေးတို့အပါအဝင်ကိုဗစ်အရေးကိစ္စတွေကင်တွယ်ဆောင်ရွက်ဖို့ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုစုဆောင်းထားမဲ့နေရာဖြစ်ကြောင်းကြာသပတေးနေ့ကကိုဗစ် -19 ဆိုင်ရာသတင်းစာရှင်းလင်းပွဲအတွင်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါတယ်။ဒါ့အပြင် COVID Law Lab မှာCOVID-19 နဲ့ဆိုင်တဲ့ဥပဒေပြဋ္ဌာန်းချက်တွေနဲ့အဲ့ဒီပြဋ္ဌာန်းချက်တွေကလူမှုကျန်းမာရေးဆိုင်ရာဥပဒေတွေအပေါ်ဘယ်လိုတည်ရောက်မှုရှိသလဲဆိုတဲ့အချက်တွေပါစုဆောင်းထားမှာဖြစ်ကြောင်းလဲ WHO အကြီးအကဲကပြောပါတယ်။ database ဟာတိုင်းပြည်အသီးသီးကကာယောဂါဆိုင်ရာဥပဒေချမှတ်ပြဋ္ဌာန်းမှုပြင်ဆင်ကြတဲ့အခါမှန်ကန်တဲ့လက်ညှိုးမှုတွေကိုပေးနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ကာယောဂါကိုတုံ့ပြန်ဆောင်ရွက်တဲ့နေရာမှာဒီဥပဒေတွေကအစိုးရတွေအတွက်အရေးပါတဲ့အချက်ဖြစ်တာကြောင့်ဒီဥပဒေတွေကိုအကောင်းဆုံးဖြစ်အောင်စီမံဆောင်ရွက်ဖို့ကအရေးပါကြောင်းလဲ WHO အကြီးအကဲကပြောပါတယ်။ကာယောဂါဆိုင်ရာအချက်အလက်တွေနဲ့တိုင်းပြည်တွေထပ်တိုးလာတာနဲ့အမျှဒီ database ဟာလည်းကြီးထွားလာမှာဖြစ်တယ်လို့ဆိုပါတယ်။